โอเคเสี่ยมามิงลาပါရှင်
โอเคมิงลา
โอเคပါเสี่ยมาดามณีก็ဆိုရင်ဒါကာကွယ်ဆေးမြန်မာနိုင်ငံမှာပထမဆုံးထိုးတဲ့ပေါ့နော်ဒုတိယရက်လို့ပြောရမှာပဲဒုတိယရက်မှာဆ ्याम ာကဒီကာကွယ်ဆေးထိုးခဲ့တယ်ဆိုတော့လေဆ ्याम ာရဲ့ဒီအတွေ့အကြုံနဲ့စိတ်ခံစားချက်ကိုပြောပြပေးပါဦးရှင်
ဟုတ်ပါတယ်မနေ့ကဒုတိယရက်မှာတော့ကျမတို့ပြည်သူ့ကျန်းမာရေးကဝန်ထမ်းတချို့နဲ့ဒုကာကွယ်ဆေးသွားထိုးခံခဲ့ပါတယ်ပထမအနေ့မှာတော့ကျမတို့ဦးစားပေးရတော့ဒုကာကွယ်ပိုင်းကလို့တောင်းရှိတဲ့သူတွေကဦးစားပေးအနေနဲ့ထိုးတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကယောဂကုသဖြစ်ပါမှုကိုနော်ဓာတ်ရိုက်ကင်တွေပြီးတော့လွတ်လုံရတဲ့သူတွေဖြစ်ပါတယ်။ဒီလိုရှိရင်မနေ့ကတော့ကျမတို့ထိုးပါတယ်။ကျမထိုးတဲ့အချိန်မှာတော့3နာရီထိုးဖို့2မိနစ်အလိုမှာကျမကာကွယ်ဆေးထိုးပြီးပါတယ်။ကာကွယ်ဆေးမထိုးခင်မှာကျမတို့ဝင်သွားတဲ့ရသူတို့ခီးဥချိုပါတယ်။ဒီလိုရှိရင်ဒီကျမတို့ဒီဆိုင်ပေါ်မှာထိုင်ခိုင်းပါတယ်။ထိုင်ခိုင်းပြီးတော့ကျမတို့ပရက်ရှာတိုင်းပါတယ်။သေးပေါင်ခြင်းဘယ်လောက်ရှိသလဲ။တကယ်လို့သေးပေါင်ခြင်းတက်နေလို့ရှိရင်ချက်ချင်းထိုးလို့မရပါဘူး။ခဏငားရမှာငားပါတယ်။ငားပြီးမှအတိုင်းပြီးမှစိတ်ချရမှာ။ဘာဖြစ်လို့ကျမတို့ exhaustion ပေါ့နော်။လှုပ်ရှားမှုလုပ်လို့ရှိရင်သေးပေါင်ကတော့နည်းနည်းလေးနည်းနည်းများတော့တက်လာတတ်တော့ဒီလိုမျိုးသေးပေါင်ပုံမှန်ရှိမရှိတိုင်းပါတယ်။တန်ချာ normal ရှိမရှိတိုင်းပါတယ်။ oxygen saturation normal ရှိမရှိတိုင်းပါတယ်။ကျမကတော့ oxygen saturation 99ဒီပလန်ပရက်ရှာတော့135ပေါ့နော်ဒါလည်းကျမလည်းပုံမှန်အားဖြင့်120လောက်ပဲရှိတာနေပြီးတော့ကျမလည်းနည်းနည်းလေး exhaustion ဖြစ်တဲ့အတွက်ကြောင့်ဒါဒီနည်းလေးပေါ့နော်ဒါဘာလို့ဆို exhaustion ဖြစ်တဲ့ဆိုတော့အစိုးရိမ်ကိုကြောက်လို့ဟုတ်ပါမှာပေါ့ဒါဒီလိုမျိုးတကယ်ကိုနော်ဒီလိုမျိုးကယောဂအတွက်ကောက်ွယ်တဲ့ဆေးကိုယ်နိုင်ငံမှာထိုးနိုင်တယ်ဆိုတော့ဒါကိုလည်းအထူးဖြစ်တယ်ဝမ်းမြောက်တယ်ပေါ့နော်ဒါကြောက်လည်းမျိုးပေါ့နော်ကျွန်မကဟို130လောက်တက်သွားတယ်အဲ့ဒီမှာ temperature လည်းကျွန်မ normal အဲ့ဒါပြင်ကျွန်မရဲ့ဆောက်ရွက်မှာရေးသွင်းတာလေးလုပ်တယ်ကျွန်မဟာကောပေါ့နော် merit လား single လားမေးပါတယ်ပြီးလို့ရှိရင်ကလေးရှိသလားကလေးနှိုးတိုက်နေသလားကိုယ်ရှိနေသလားစသဖြင့်ထေချာမေးပါတယ်အဲ့လိုမျိုးထေချာ screen နဲ့လုပ်ပြီးတော့မှကျွန်မတို့ကိုထိုးမဲ့စီကိုကျွန်မတို့သွားခိုင်းပါတယ်ကျမတို့ထိုးတဲ့နေရာကတော့เนาะအငိမ့်စားဝန်ထမ်းဆေးရုံနေပြီးတော့เนาะဂရင်300ဆေးရုံဖြစ်ပါတယ်။အဲ့ဒီဆေးရုံမှာတော့သူကဒီထိုးမဲ့နေရာကြီးပေါ့เนาะဒါ5ခုလောက်သူကထားတာပါတယ်။ manage လုပ်တဲ့လူကဒီနေရာသွားပါဆိုအဲ့မှာမှကိုကကောက်ွယ်ဆေးကိုထိုးမယ်အခုထိုးတာကတော့ OBC ကောက်ွယ်ဆေးဖြစ်တယ်။ဒါကြောင့်မို့လို့ဒီကောက်ွယ်ဆေးထိုးပြီးလို့ရှိရင်ခုနပြောသလိုဖျားတာ၊ရောင်တာ၊ပြီးတာ၊နာတာဒါမျိုးတွေဖြစ်နိုင်တဲ့အရှင်ပြပါပါတယ်။ထိုးရမှာလေကောက်ွယ်ဆေးကိုထိုးပေးတဲ့သူကတော့ PPE level 2ဝတ်ဆင်ပါတယ်။ mask ရယ် face shield ရယ် apron ရယ်ပေါ့နော်ဒါဝတ်ဆင်ပါတယ်။အခုကကျမတို့ IM ပေါ့နော်အစားတဲ့ထိုးရတဲ့ကောက်ွယ်ဆေးဖြစ်တဲ့အတွက်ကြောင့်90 degree နော်အဲကံကိုရဲ့ဒီ alignment ပေါ့ကိုရဲ့လမ်းမနဲ့တော့တန်တန်နဲ့ထိုးပါတယ်။ဒီကတော့တချို့တွေကပြောတယ်ဟာဒီကောက်ွယ်ဆေးကဟိုအတဆုံးထိုးတယ်အတဆုံးထိုးတာမဟုတ်ပါဘူးနော်။ကျမတို့အားလုံးလည်းမေးခံကောက်ွယ်ဆေးတွေထိုးပူကြတယ်နော်။ထိုးပူကြတယ်ကိုယ်စောင်းနေဆိုလို့ရှိရင်ကိုယ်တစ်ခါစောင်းရင်မေးခံကောက်ွယ်ဆေးနှစ်ချိန်သုံးချိန်ဒါမျိုးတွေထိုးကြတယ်ဒီသဘောပါပဲဒါကိုစိုးရိမ်စရာမလိုပါဘူး။နားလို့နားမနာမသိဘူးထိုးလို့ထိုးမနာမသိဘူးကျမတကယ်ဟိုတော်တော် satisfy ချင်တတ်သွားပါတယ်နော်အဲ့ဒါပြီးထိုးပြီးရင်တော့သူကအဲ့ဒါလေးကိုသူကဂွန်လေးနဲ့မချက်ရပါဘူးနော်ကောက်ွယ်ဆေးထိုးပြီးရင်ဂွန်လေးနဲ့အသာလေးပဲအဲ့နေရာလေးကိုအသာလေးပဲထိထားလိုက်ရင်ညပါပြီပြီးလို့ရှိရင်တော့သူကပြောပါတယ်ဒီကျမရဲ့ကောက်ွယ်ဆေးထိုးကပ်မှာအမီအသက်မှတ်ပုံတင်နောက်တစ်ခုကဖုန်းနံပါတ်နော်ဒီခုနပြောတယ်ကျမတို့ကအလုတ်ကင်ပေါ့နော်အလုတ်ကင်ကတော့ကျမတို့ဝန်ထမ်းဆိုတော့သူက category 3လို့3ထဲမှာပါပါတယ်တခါတည်းကတော့ automatic ကျမတို့ကဟိုတခါတည်းဖြည့်ပြီးသားဖြစ်ပါတယ်ဘာမှလည်းရင်းနဲ့ဖြည့်တာမဟုတ်ပါဘူးသူက electronic sending နဲ့လုပ်တာဖြစ်ပါတယ်ဒီကောက်ွယ်ဆေးတွေကျမတို့တာမန်ကောက်ွယ်ဆေးတွေလိုမျိုးမဟုတ်ပါဘူးကပတ်ကယောဂကိုရပ်တက်နိုင်တဲ့နော်လက်နက်တစ်ခုဖြစ်တဲ့ကောက်ွယ်ဆေးဖြစ်တဲ့အတွက်ကြောင့် electronically သေးသေးချာချာမှတ်တမ်းတင်ပါတယ်အတန်းတင်ပြကျမတို့ကျမထိုးတာဒီ2နာရီ58ဖြစ်ပါတယ်ဆိုပြီးတခါလေးရေးပေးလိုက်ပါတယ်အဲ့ထိုးတဲ့အခါမှာနောက်တစ်ချိန်ဘယ်လိုလာထိုးရမလဲနောက်လေးပတ်ကြာထိုးဖို့ရပ်ပါတခါလေးပေးပါတယ်ပြကျမကောက်ွယ်ဆေးထိုးပေးတဲ့အဲသူနာပြုတ်နော်ကျမသူ့ရဲ့နာမည်အခုကောက်ွယ်ဆေးထိုးတာကမှထိုးရလဲစူးရတခါတည်းဒီမှာရေးထားလိုက်ခြင်းအဖြစ်နော်ဟိုပြည့်ပြည့်စုံစုံ information တွေရှိပြီးသားဖြစ်ပါတယ်အခုကျမတို့ထိုးပေးတဲ့ကောက်ွယ်ဆေးဒီ bed lot number ပေါ့နော် bed assign bed အတုပ်ကကောက်ွယ်ဆေးလဲဆိုတာပါတခါတည်းရေးထားကျန်ဖြစ်အကြောင်းသုံးစရာကြောင့်တစ်ခုခုဖြစ်တယ်ဆိုရင်ဒီကောက်ွယ်ဆေးနဲ့ပတ်သက်လို့ပြဿနာပါရှိတယ်လဲဆိုတော့ဒါမျိုးစုံစမ်းစစ်ဆေးနိုင်မှုကိစ္စတွေအစားအသေးစိတ်လုပ်ပါတယ်အဲ့ဒီမှာကျမတို့ကိုအယူဝက်စောင်းပါမယ်အမှဆိုရင်ထိုင်ဖို့လေးတွေလည်းခုံလေးတွေလည်းပေးထားပါတယ်ဒီနေရာမှာတော့တရားမောက်ပေးထားပြီးတော့မယ်မြခါချက်ကြားထဲမှာမိမိမှာတစ်ခုမူရာဝေးတာပါသနာရှိလဲဒါလေးတွေပြန်ပြောပါနော်အများစုကတော့ကျမတို့မနေ့ကကျမသွားထိုးတဲ့တစ်ချောင်းလုံးမှာလဲဘာမှပြဿနာမရှိပါဘူးတကယ်လို့ဆေးကြောင်တစ်ခုခုဖြစ်တယ်ဆိုလို့ရှင်သူကဆေးထိုးပြီးရင်သူက15မိနစ်ဝန်းကျင်မှာသူကဖြစ်လို့ရှိတဲ့အတွက်ကြောင့်နိုင်ဝက်အဆောင်ချီချီဟောင်းအန်ဒီရဲ့ကင်းပါတယ်နော်ဆေးချပါတယ်ဒီနေရာမှာကောက်ွက်ဆေးနဲ့ပတ်သက်လို့ရှိရင်သူကနော်ဆေးရကင်နှုံးကြော်ကြော်ပေါ့နော်ဆေးရကင်နှုံးဝန်းကျင်ဆေးရကင်နှုံးကြော်ကြော်ကတော့တာမန်ဆေးထိုးတဲ့နေရာမှာနော်နာရာနီရာရောင်းနာခေါင်းကြိုက်တာနောက်တစ်ခုကကြတော့နော်ပြိုအန်ကျင်နာဆိုင်းတောက်ချင်းဖြစ်တာဒါမျိုးတွေရရှိပါတယ် ဒီနေရာမှာတရားမှတရားခိုင်နှုန်းတော့ကတော့တာမန်လက္ခဏာအနေနဲ့နည်းနည်းလေးပို့တော့ပြင်ထန်ပါတယ်ဒါကတော့ဒီကျမတို့နော် MOE website ကလည်းတိတိကျကျဟောပြထားတဲ့အတွက်ကြောင့်မို့နော်ဒီအရာတွေနဲ့ပတ်သက်လို့ရှိရင်တိတိကျဖတ်ပါဘောနော
်ဟုတ်ကဲ့ပါဆရာမအဲ့တော့ဒါကကာဝယ်ဆေးကတော့မနေ့ကထိုးရတာပေါ့နော်အဲ့တော့ဒီနေ့ဆိုလို့ရှိရင်ဒါဆရာမလည်းအလုပ်ပြန်ဝင်နေတယ်ဆိုတော့လေဘယ်လိုမျိုးပေါ့ခဏကိုပေါ့ပေါ့ဘယ်လိုမျိုးတက်ရောက်မှုတွေရှိလဲပေါ့နော်ဒီခန်းစားချက်ကိုလည်းပြောပြပေးပါအောင်ရှင်ဟုတ်
ပထမနေ့မှာတော့3,551ယောက်ထိုးနှံပါတယ်ဒုတိယနေ့မှာတော့38,000ကျော်ထိုးနှံတဲ့အတွက်ကြောင့်နှစ်ရက်ပေါင်းဆိုလို့ရှိရင်38,000ကျော်နဲ့38,000မိနီ6,800နဲ့နော်68,000မိနီနောက်ထိုးနှံပြီးဖြစ်ပါတယ်ဒီလိုထိုးနှံတဲ့အခါကဇောကကြောင့်ပြင်းထန်ဒက်မတက်မှုတွေဖြစ်ပွားတာလို့စိတ်ရောတရားလို့ဒီဖြစ်တာလို့ဆိုတာကမရှိသလောက်ဖြစ်ပါတယ်လက်ရှိနေထားတော့ဒါတော်တော်တာမန်နဲ့အတင်းအကျပ်လက္ခဏာလောက်ပဲခံစားပါတယ်တာမန်လက္ခဏာခံစားရတဲ့သူကတော့အများစုဖြစ်ပါတယ်ဒါဆိုရင်ကျမကမနေ့က3,000ထိုးဖို့2မိနစ်အလိုမှာကျမထိုးခဲ့တယ်3,000ခွဲဖို့2မိနစ်အလိုမှာကျမပြန်ခဲ့တယ်ပြန်ပြခဲ့ကြကျွန်မရဲ့နော်ကျွန်မတို့ရုံးဖယ်နေတဲ့သူပြန်လက်ပြန်ပြခဲ့ကြလမ်းမှာကျွန်မဟိုပေါ့နော်ခုနပြောတယ်ဘာမှတယောက်မှဘာမှမဖြစ်ဘူးကျွန်မတို့မဟုတ်သေးတာမှဟိုပါဆယ်ဝယ်ပြီးတော့ကျွန်မတို့စားလိုက်ကြသေးတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မတို့အားလုံးပျော်ရွှင်နေဘာဖြစ်လို့ကောက်ွယ်ဆေးကိုဒီလိုမျိုးထိုးခံဝင်ရတယ်ဆိုတာကလည်းဒါလွန်ကုန်ယူစရာဖြစ်ပါတယ်ဖြစ်လို့ရှိရင်ကျွန်မတို့ဟိုပေါ့နော်ညဘက်မှာဟိုဒီဟိုပေါ့နော်ယောဂါတွေဖြစ်ပွားမှုဘာရှိတယ်လဲပေါ့နော်ကျွန်မအနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်မဒီပဲဘက်ဘက်လက်မောင်းထိုးရတယ်ဒီမှာဘာမှကျွန်မနာကျင်တာလို့ဒီဒီလက်မောင်းမြောက်ရတာခက်တာလို့ပါတော့ဘာမှမရှိကြပါဘူးတကယ်ကိုကျမတို့ကတော့ဒါဟာတော်တော်လေးကိုဟိုပြောရမယ်ဆိုလို့ရှိရင်เนาะသူများတွေဟိုပြောနေကြတယ်တော်တော်လေးကိုခံရတယ်ဆိုပေမဲ့ဒါမဟုတ်ဘူးဆိုတဲ့အကြောင်းကိုပြည်သူတွေကိုပြောလို့ပါတယ်ကျမနည်းနည်းလေးဖြစ်တာတော့ဟိုညဘက်မှာကျမချမ်းနေညနေနာရီလောက်မှာတော့ကျမချမ်းလာပါတယ်အဲ့ဒါအားလည်းတစ်ခါလေကြာလို့ရှိရင်အော်လို့ကျမတို့เนาะချမ်းလာတယ်ဆိုတာလေကျမကမနေ့ကတော့ထူးထူးခြားခြားနည်းနည်းလေးတော့ကျမစောအိပ်ပါတယ်စောအိပ်ချစ်စိတ်တော့ပေါက်ပါတယ်မမဘယ်လိုလဲဆိုတော့ဟိုပင်မန်းတာလည်းပါတယ်เนาะပင်မန်းတာလည်းပါတယ်เนาะစေးကြောက်ဟိုအိတ်ချင်သလားဒါတော့ပြောရတာခက်ပါတယ်သို့တော့ကျွန်မနည်းနည်းစောပါတယ်ဘာဖြစ်ဆိုတော့ကျွန်မအဲ့ကိုကျွန်မနေဟိုလိုအပ်တယ်လိုအပ်တယ်နောက်တစ်ခုကကျွန်မဘာမှလည်းဟိုပေါ့เนาะဘာမှမခံစားရဘူးနားလာကျင်တာလည်းမရှိဘူးမရှိကကျွန်မစောစောအိတ်လိုက်တယ်ပြီးရင်တော့ကျွန်မဟိုအလွေးတော့ဟိုမေ့သွားတယ်အဲ့ဒါမှ2နာရီလောက်မှကျွန်မချမ်းလာလို့အလွေးတော့ထောက်ထုတ်လိုက်ရတယ်ဒီလောက်ပါဒါဆိုလို့ရှိရင်တော့ကျွန်မဟာ minor အဆင့်တန်တော့မှမပေါ်ဘူးလို့ပြောမယ်ဆိုပြောလို့ရပါတယ်အခုဆိုကျမတည်းယုံတက်တယ်ယုံမှကျမဒီလှုပ်ရှားရှိရလှုပ်တယ်စီးဝေးပြည်စုံဆက်သွားမယ်အခုဆိုချင်းကျမရဲ့ဒီအတွေ့အကြုံတွေကိုကျမအနေနဲ့နော်ပြည်သူလူထုကိုပြောချင်တဲ့ဥစ္စာကကျမဒီခုနပြောသလိုပေါ့နော်ဒီကောက်ွက်ဆေးကိုမနေ့ကထိုးနှံခဲ့တာမှအခုဆိုရင်3နာရီတခုတနာရီကနောက်တနာရီကဆိုကျမ24နာရီပြည်ပါပြီကျမဘာမှတရားနဲ့ပတ်သက်လို့စိုးစိုးဝါပြင်းထန်တာခံစားရတာမရှိပါဘူးဒီနေရာမှာတချို့တွေကယောဂလက္ခဏာတွေပေါ်မှဟာ antibody ဒါတွေအလွတ်လုံနေတယ်ဒါဆေးအောင်တယ်ဒီလိုမဟုတ်ပါဘူးနော်ဒီနေရာမှာဆိုလို့ရှိရင်ယောဂလက္ခဏာတွေကဒီခုနက EPI ပေါ့နော်တို့ချက်ကောက်ွယ်ဆေးလုပ်ငန်းစီမံချက်ကလည်းဒါရေးထားပါတယ်ခုနဆယ်ယောက်မှတယောက်လောက်ကတော့နော်ဆေးထိုးတဲ့နေရာမှာနာတာနီးတာအချိန်တည်းရောင်းတာခုနဘယ်လိုခုနဖျားတာဖလူမဟုတ်ဒီခုပြောတုတ်ခွေးခံစားရတဲ့လက္ခဏာမျိုးတွေခံစားရတာဒါမျိုးတွေရှိပါတယ်နည်းနည်းတရားခိုင်တော့ပေါ့တရားမှတရားခိုင်တော့တော့ဒါအာမန်လက္ခဏာမှာပေါ့နည်းနည်းပိုပြင်းတာပေါ့နော်သို့တော့ကျမအနေနဲ့ကတော့ဒါယောဂလက္ခဏာဘာမှဒီအရနဲ့ပတ်သက်လို့မခံစားဘူးကျမတို့တုတ်ခွေးကောက်ွယ်ဆေးတွေထိုးမှုတယ်မလားအဲ့တုတ်ခွေးကောက်ွယ်ဆေးတွေထိုးတဲ့အခါမှာအဲခံစားရတဲ့လောက်ပဲသို့တော့ဒီတစ်ခါတော့နာတော့ကျမမနာတဲ့အတွက်ကြောင့်မို့တော်တော်လေးကိုကျမအနေနဲ့တော့ကျင့်နေပြီဖြစ်ပါတယ
်ဒါကောက်ွယ်ဆေးကလည်းဒါကယောဂကောက်ွယ်ဆေးဖြစ်နေတဲ့ပထမဆုံးအချိန်နဲ့ထိုးကြရမယ်ဆိုတော့လေဒီစိုးရိမ်နေကြတဲ့ပြည်သူတချို့ကိုတော့ဒီကောက်ွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့ဗ ారి များပြန်ပြီးတော့ဝေးမျှခြင်းလဲရှင့်
ကျမပြည်သူတွေကိုဒီနေရာမှာမြစ်တာနဲ့စကားပေါ်တော့လက်ဆောင်ပါချင်တာကတော့ကောက်ွယ်ဆေးတစ်ခုတည်းเนาะဒီလိုမျိုးထိုးနှံခွင့်ရတဲ့အခြေအနေတည်းရောက်ဖို့အတွက်ဗန်မလိုက်သောအဖွဲ့အစည်းတွေအစစ်အစင်သောဆုံးဖြတ်မှုတွေခံရပါတယ်အခုလက်ရှိထိုးနေတဲ့ဒီခုနကိုဗစ်ရှိကောက်ွယ်ဆေးပြီးအောက်ဆဖို့ကောက်ွယ်ဆေးနဲ့တူတူပါပဲအောက်ဆဖို့ကောက်ွယ်ဆေးတည်းเนาะ UK မှာလည်းဒါ emergency အတွက် license emergency use အတွက် license ပေးထားတာဖြစ်ပါတယ်အိန္ဒိယအစိုးရလည်း emergency use အတွက် license ပေးထားတာဖြစ်တဲ့အတွက်ကြောင့်ကျမတို့ FDA ကလည်း EPI program ကောက်ွယ်ဆေးတို့လုပ်ငန်းစီမံချက်မှာသုံးဖို့အတွက် FDA approve ပေးထားတာဖြစ်တဲ့ကြောင့်မို့စိတ်ချလက်ချနဲ့ကောက်ွယ်ဆေးထိုးနှံဖို့လိုပါတဲ့ဒီနေရာမှာဖြစ်ပေါ်လာနေတဲ့နောက်ဆက်တွဲဆိုးကျိုးလေးကဒီယောဂဖြစ်ပွားမှုနဲ့နိုင်စားလိုက်လို့ရှိရင်ဘာမှကိုနောက်ဆက်တဆိုးကျော်မှုလောက်เสียပြောစကားတဲ့တော့ထည့်ပြောလောက်เสียမဟုတ်ဘူးဆိုတာလေးသိစေချင်ပါတယ်ကျမတို့နိုင်ငံမှာဆိုရင်ခုယောဂဖြစ်ပွားမှုကတသိန်း4,000မိနစ်ရှိနေတယ်တည်ဆုံးတဲ့သူကလည်း3,100လောက်ရှိတယ်ဒီမှာဆိုလို့ရှိရင်အသက်85နှစ်အထက်က85နှစ်အထက်ယောဂဖြစ်ပွားမှုနဲ့85နှစ်အထက်မှာတည်ဆုံးတဲ့သူကိုကြည့်လိုက်မယ်ဆိုလို့ရှိရင်21,000တုံးတော့တည်ဆုံးမှုရှိပါတယ်ဒါဆိုရင်85နှစ်အထက်ယောဂဖြစ်တဲ့သူ9ယောက်ဆိုလို့ရှိရင်တစ်ယောက်တည်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်နော်61နဲ့85ကြားမှာဆိုလို့ရှိရင်နော်100,000တုံးလောက်ရှိတဲ့အတွက်ကြောင့်မို့အဲ့လို61နဲ့85ကြားအသက်အရွယ်တွေမှာကယောဂကူးစက်ခံရလို့ရှိရင် ဆက်ရောက်မှာတယောက်တည်းဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒါကြောင့်မို့ကျမတို့အနေနဲ့ပို့ဆောင်လို့လုံးဝပို့ဆောင်လို့မရတဲ့အခြေအနေဖြစ်ပါတယ်เนาะကာကွယ်ဆေးနဲ့ပတ်သက်လို့ရှိရင်တိလိုတာတွေရှိလို့ရှိရင်2019ကိုကောဆက်တာကိုရုံးချိန်တွေနဲ့ကိုးနိုင်ရတဲ့ညနေ9နာရီအထိဆက်သွယ်လို့ရပါတယ်ဒါပြင်MOHSကနေပြီးတော့ကာကွယ်ဆေးနဲ့ပတ်သက်တဲ့သူတွေတိထိုက်တဲ့အချက်အလက်ကို ဒီချာပဲပေါင်းစုံအောင်ပြင်ဆင်ပြီးတော့အပိုင်းတစ်အပိုင်းနဲ့တေချာထုတ်ပြန်တာဖြစ်တဲ့အတွက်ကြောင့်မို့ဒါတွေကိုစနစ်တကျတေချာဖတ်ပါတေချာဖတ်ပြီးလို့ရှိရင်အများနဲ့ဖတ်ရအောင် ဆေးပါရှယ်ရင်းစကန်ဖြစ်ပါတယ်ဒါဟာလေဇီဝဒတာနာဖြစ်ပါတယ်ကိုယ့်ရဲ့ရှယ်တစ်ချက်ကြောင့်ဒီမှန်လမ်းမှန်เนาะအကြောင်းအကျင်းရာကိုကိုယ်ကရှယ်လိုက်လို့အများပြည်သူဖတ်ရတယ်ဆိုရင်ဒါဟာဇီဝဒတာနာကုသိုလ်လေးကိုကတော့ခုနဗမာကြီးပဲနဲ့ရရှိသွားမှာဖြစ်ပါတယ်ဆိုတာလေးကိုပြောချင်ပါတယ်နေ့ရက်ဒီမှာကာကွယ်ဆေးထုတ်ဖို့အတွက်စိုးရင်ကြောင်းကြတယ်မရှိစေဖို့အတွက်ကျွန်မအနေန